ကြီးမားလာတဲ့တိုနီဒိုးလေးစင်းနှမောင်းတိုက်ခတ်မှုတံကိုခံခဲ့ရတဲ့ကန်တက်ကီပြည်နယ်ကိုဗုဒ္ဓဘုရားကအမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုယ်တိုင်အခြေအနေတွေကိုတွားရောက်ကြည့်ရှုခဲ့ပါတယ်။တိုနီဒိုးမုန်တိုင်းကြောင့်ကန်တက်ကီပြည်နယ်မှာလူပေါင်း84ဦးထက်မနည်းသေဆုံးခဲ့ပြီးထောင်ပေါင်းများစွာအိုးမဲ့အိမ်နဲ့ဖြစ်ခဲ့ကြပါတယ်။ပြီးခဲ့တဲ့တောက်ကြနေ့နောက်ပိုင်းနဲ့စနေနေ့အစောပိုင်းတွေကကန်တက်ကီနဲ့ဒီအိမ်ကြီးချင်းပြည်နယ်တွေကိုတိုက်ခတ်ခဲ့တဲ့မုန်တိုင်းကြောင့်အပျက်စီးတွေကြပြန်လည်ထူထောင်ရေးကြိုးပမ်းနေတာတွေကိုလည်းသူ့ရဲ့ခီးစဉ်တွင်သမ္မတဘိုင်ဒန်ကိုတာဝန်ရှိသူတွေကရှင်းပြခဲ့ကြပါတယ်။ဒါအပြင်လေးစင်နှမောင်းတံကိုအကြီးအကျယ်ခံရတဲ့မေဖီးလ်နဲ့ဒေါ့ဆန်စပရင်းစ်ယူနှစ်မြို့ပေါ်ကိုရဟတ်ရင်နဲ့ပြန်တန်းကြည့်ရှုခဲ့တယ်လို့မုန်တိုင်းကြောင့်ပြန့်ကျင်းနေတဲ့အပျက်စီးတွေကြသမ္မတဘိုင်ဒန်ကိုယ်တိုင်လမ်းလျှောက်ပြီးတော့အသက်ရှင်ကျန်ရစ်သူတွေကိုအားပေးစကားပြောကြားခဲ့ပါတယ်။ကန်တက်ကီပြည်နယ်ကလေးစိတ်ခုမှရှိတဲ့လေးရင်ယုံထဲမှာပြုလုပ်ခဲ့တဲ့အစိုးရအဖွဲ့တာဝန်ရှိသူတွေပြည်နယ်နဲ့ဒေသဆိုင်ရာအရာရှိတွေနဲ့တွေ့ဆုံပွဲမှာသမ္မတဂျိုးဘိုင်ဒန်ကဒီလိုဖြစ်ရဲ့ဆိုမျိုးဟာလူတွေကိုပေါင်းစည်းစေတယ်လို့ဒါမှမဟုတ်ကွဲအပ်စေတယ်လို့သူ့အတွေ့အကြုံကိုအခြေခံပြီးတတိပေးပြောဆိုခဲ့ပါတယ်
။ There's no red tornadoes and blue tornadoes. There's no red states or blue states.
အညီရောင်လေးစင်းနှမောင်းဆိုတာမျိုးအပြာရောင်လေးစင်းနှမောင်းဆိုတာမျိုးမရှိပါဘူးဒီလိုတဘာဝဘေးအန္တရာယ်တွေဟာစတင်ဖြစ်ပေါ်တဲ့အခါမှာအညီနဲ့အပြာရောင်ပြည်နယ်တွေဆိုပြီးတတ်မှတ်ချက်မျိုးလည်းမရှိပါဘူးအနည်းဆုံးတော့ကျွန်တော်အတွေ့အကြုံအရဒီလိုဖြစ်ရဆိုးတွေဟာလူတွေကိုတွဲခေါ်တာဒါမှမဟုတ်တကယ်ကိုကွဲသွားစေခဲ့ပါတယ်လို့သမ္မတဘိုင်ဒန်ကတတိပေးပြောကြားခဲ့ပါတယ်သမ္မတအနေနဲ့မြို့တွေပြန်လည်ထူထောင်ရေးအကူအညီပေးဖို့ဖက်ဒရယ်ရန်ပုံငွေကိုအမြန်ဆုံးထုတ်ပေးမယ်လို့ကတိပြုထားပေမယ့်အလုံးစုံပြည့်စည်နေတဲ့အဆောက်အအုံတွေကိုမြို့တွေတွေဖြစ်ပြန်ပြီးတည်ဆောက်ဖို့အတော်လေးကိုစူးစမ်းရုန်းကန်ဆောင်ရွက်ရမှာဖြစ်ပါတယ်ရှင်